မြန်မာနိုင်ငံမှာဆက်ရနာတင်မှုစန့်ကျင်ရေးဒီကနေ့ဆန္ဒပြကြတဲ့အထက်ကရန်ကုန်မြို့နယ်မန္တလေးမှာဆန္ဒပြသူတချို့ဖမ်းဆီးခံရပါတယ်။ရန်ကုန်မှာ၄ယောက်မန္တလေးမှာ၃ယောက်အဖမ်းခံရတာပါ။တခါရန်ကုန်မြို့တာမွေမြို့နယ်ကအုပ်ချုပ်ရေးမှူးတယောက်ဒဏ္ဍာရီတစ်သက်ခံရပါတယ်။အခုလိုဖမ်းဆီးအပြစ်ခံတဲ့နိုင်ငံတော်ဝန်ကဆန္ဒပြဝယ်ရေးအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြပါမယ်ခင်ဗျာ
။ရန်ကုန်မြို့မှာအချိန်လေးပေတိုင်းဆက်ရနာရှင်စန့်ကျင်ရေးဆန္ဒပြနေကြတဲ့လူငယ်အုပ်စုတွေကဆိုင်မျိုးနယ်ဘရင်တော်လမ်းမပေါ်မှာဆန္ဒပြခဲ့ကြသူတွေဒီကနေ့ဖြိုခွဲခံခဲ့ရပါတယ်။စတင်ချီတက်ပြီးတော့မကြာခင်မှာကိုပဲဖြိုခွဲခံခဲ့ရတာဖြစ်ပါတယ်။ဆန္ဒပြလူငယ်အနည်းဆုံး၄ယောက်ဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြအဖွဲ့မှပါဝင်သူလူငယ်တယောက်က VOA ကိုပြောပြပါတယ်
။မနေ့7日90ဆိုရင်ရိတ်စာမယ်ဆိုပြီးအပေါ်လုံးအယိုကိုပုံစံကြောင်းပြီးကိုအပေါ်လုံးနေနေကြတဲ့အချိန်မှာသူကပါလဲဆိုတော့တကားလေးကြီးရှေ့ကနေဖြတ်သွားတယ်။ဖြတ်သွားပြီးတော့လမ်းလေတိုင်းမှာရေဟိုကိုကြီးတို့ပုံစံအောင်တွေ့သွားပြီးတော့တတိယတိုင်းမှာရေတော်ပြီလားချောက်သွားတယ်။ရေတော်ပြီလားချောက်သွားတယ်။လာချောက်သွားပြီးတော့သူတို့ကအခုကိုကြီးတို့တပိတ်စားလဲထွက်လာတော့ခေါ့။စားထွက်တာနဲ့သူတို့ရေတော်ကိုစားထွက်ပြီးကိုကြီးတို့ခြေလမ်းလေးဆယ်လမ်းဆမားလမ်းတော့ပဲလမ်းရသေးတယ်။ခြေလမ်းဆယ်လမ်းဆမားလမ်းတော့ပဲလမ်းရသေးတယ်။အနေထားတစ်ခုမှာသူတို့ကဘာဆိုတော့နောက်ကနေပြီးတော့ပြေးလိုက်တာ။အဲဒါကတော့ယူနီဖောင်းနဲ့ပေါ့နော်ပြေးလိုက်တာ။ပြေးလိုက်တာတဲ့အချိန်မှာကိုကြီးတို့အပေါ်တော့အဖွဲအပေါ်တော့လွတ်တယ်။လွတ်လိုက်တဲ့အချိန်မှာအဲ့မှာကလေးအဲ့ကလေးလေးရောက်သွားကြတော့သူတို့ကမပန်းတော့ပါဘူးဆိုရင်အနေထားနဲ့အလွတ်တိုင်တိုင်မှာရှောင်နေတဲ့အနေထားတစ်ခုမှာအဲ့ဒီမှာဝယ်အရဲဝင်နဲ့ဒီစောတီလို့ပဲပြောမှာဒီစောတီတွေပေါ့အရဲဝင်နဲ့ဒီစောတီတွေကအဲ့ကလေးလေးရောက်ကိုပုံဆွဲပြီးဆော့ဆွဲခေါ်ပြီးဖမ်းသွားတာသူလောတယ်တော့လိုက်စုံတန်းနေအဲ့ဒါကတော့သူတို့ရဲစခန်းမှာပဲထားတယ်လူလေပြောတယ်ဟိုညနေဆိုရင်တော့၄ရက်ကျော်ဆိုတော့သူတို့စစောကြီးပုံမယ်လို့ကြားတယ
်သူပြောတဲ့အထက်ကပြူစောတီဆိုတာကတော့စစ်ကောင်စီကိုလိုလားတဲ့အဖွဲ့ကိုပြောတာဖြစ်ပါလေမန္တလေးမှာလည်းဒီကနေ့နေ့လယ်ပိုင်းမှာထွက်တဲ့အောင်ပင်လယ်ပင်မတပိတ်စစ်တောင်းလူစုခွဲတဲ့အချိန်မှာတော့စစ်ကောင်စီတပ်တွေကဖြိုခွဲခဲ့တဲ့အတွက်၃ဦးထပ်မင်းဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်မြို့တောင်ဝင်းမြို့နယ်ကြောင်မြောင်းတတိပဌံလမ်းမှာတော့ကြောက်ကွက်တိရက်ကွက်အုပ်ချုပ်ရေးမှုအမျိုးသမီးတဦးသူ့ရဲ့ဦးခေါင်းကိုတနက်နေ့ပြစ်ဒဏ်ခံခဲ့ရပါတယ်။မနေ့စံတော်ရီလောက်ကအုပ်ချုပ်ရေးမှုတော်ဆိုးဆိုးလွင်သူ့ရဲ့ကားထဲမှာထိုင်နေတဲ့အချိန်မှာတနက်နေ့အနီးကပ်ပြစ်ခံခဲ့ရတာပါ။ဒါကသူတို့လက်ချက်ဖြစ်ပါတယ်လို့ပြည်သူ့ကာကွယ်ရေး PDF အဖွဲ့ဝင်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်။နေ့စဉ်သူ့ရဲ့သွာလာမှုပုံစံတွေကိုစောင့်ကြည့်လုပ်ကြံခဲ့တယ်လို့ပြောပါတယ်။အခုဆိုရင်တော့ရန်ကုန်မြို့မှာဒေါ်စိုးစိုးလေးမှာအပါဆိုလို့ရှိရင်အုပ်ချုပ်ရေးမှုအနည်းဆုံး၄ဦးထပ်မင်းအသက်ခံခဲ့ရပြီးဖြစ်ပါတယ်။တာကေတာမြို့နယ်ကအုပ်ချုပ်ရေးမှုတဦးဓာတ်ထိုးအသက်ခံခဲ့ရတယ်လို့လှိုင်းတာယာမြို့နယ်မှာလည်းအုပ်ချုပ်ရေးမှုတဦးဓာတ်ထိုးခံခဲ့ရပါတယ်။လမ်းမတော်မျိုးနဲ့အမှတ်3ရပ်ကွက်အုပ်ချုပ်ရေးမှူးတယောက်လည်းမေလတုန်းကဥကောင်းကိုတနက်နေ့ပြစ်ဒဏ်ခံခဲ့ရပါတယ်။အဲ့ဒီတပ်ဖြတ်မှုတွေဘသူကဘလို့လုပ်နေတယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။တခါရန်ကုန်မြို့မှာပဲပြည်လန်းအင်းရကံပေါင်းရှိအပါဝင်ဘုံသေးစားပောက်ကွဲမှုတချို့ဖြစ်ခဲ့ပါတယ်။ဆေးရနာသိမ်းမှုကိုစန့်ကျင်ဆန္ဒပြမှုတွေကတော့တခြားနယ်မြို့တွေမှာလည်းဒီကနေ့ရှိခဲ့ပါတယ်။ဒီကနေ့ဒဝယ်မြို့ဆန္ဒပြသူတွေကဈေးတွေထဲမှာလှည့်လည်ဟောပြောခဲ့ပါတယ်။ဒဝယ်မြို့ကရပ်ကွက်နှစ်ခုမှာလည်းလုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာရန်တွေချိတ်ဆွဲပြီးဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကပြောပါတယ်
။စကြောင်းချီတဲ့တိုင်းပုံစံတွေကတော့ဒီနေ့ဈေးတွေမှာဟောပြောမှုတွေလုပ်တယ်။ပြီးတော့လုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာပြားဆိုင်တို့ခိုင်ဆောင်ပြီးတော့ဒီဆန္ဒပေါ်ထုတ်မှုတွေလုပ်တယ်။ဒီနေ့ဒဝဲမြို့ပေါ်မှာဒီဘုံဘရက်ွက်နဲ့ချစားပြရက်ွက်ကိုပိတ်ထားတဲ့ဒီစက်ကောင်စီကနေပြီးတော့ဒီရက်ွက်တွေကိုရက်ွက်ဝင်ထွက်အဓိကလမ်းမကြီးတွေကိုဆန်းစုကျိုးတွေနဲ့ပါပြီးတော့ပိတ်ထားတဲ့ဟာတွေရှိတယ်လေကစားတွေကိုတော်တော်များများသူကဝင်ပေါက်ထွက်ပေါက်ဖြစ်တဲ့ကစားတွေကိုအကုန်လုံးပိတ်လိုက်တယ်ဆန်းစုကျိုးတွေနဲ့ပိတ်ထားတယ်အဲဒီကစားပိတ်ထားတဲ့နေရာမှာဒီနေ့လောကအုပ်ချုပ်ခွင့်မရစေရဆိုတော့ဒီဆိုင်ဘုတ်ချိတ်ကြပြီးတော့အစင်းကြီးတွေနဲ့အဲကကန်နာရီအဲ့ဒါမျိုးတွေလုပ်တယ်ဒီနေ့
တဝဲနှုတ်ရက်ွက်တချို့မှာတော့စစ်ကောင်စီတက်ကလာရောက်တက်ဆွဲပြီးတော့ညဘက်မှာလည်းတနက်နေ့ပြစ်ဖောက်တာတွေလုပ်နေတာကြောင့်အဲ့ဒီအနီးနားမှာနေကြတဲ့ဒေသခံတချို့ရှောင်တိတ်နေရပါတယ်ဆန္ဒပြပွဲတွေကိုရတဲ့ပုံစံနဲ့ဆက်ပြီးတော့လုပ်နေကြတဲ့ဖက်ကကလေးရင်းမပင်လောင်းလုံးပါဝင်ညဦးမုံရွာနဲ့လက်ပတော်တောင်ဒေသတွေမှာလည်းဆရာနာရှင်စန့်ကျင်သပိတ်မောက်လှုပ်ရှားမှုတွေဒီကနေ့ဆက်လုပ်ခဲ့ကြပါတယ်ရှင
်မတ်စုမွန်ပြောပြပေးခဲ့တာပါခင်ဗျာ